မနေ့ဖေဖော်ဝါရီလ22ရက်နေ့ကနယ်သာလန်နိုင်ငံ The Hague မြို့နိုင်ငံတကာတရားရုံးမှာပြုလုပ်သွားတဲ့ဂမ်ဘီယာနဲ့မြန်မာအမှုဒုတိယအကြိမ်ကြားနာပွဲမှာဒုတိယနေ့အဖြစ်ဒီမြန်မာနိုင်ငံဟာရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှု genocide ကျူးလွန်နေဆိုတဲ့ကိစ္စကိုဂမ်ဘီယာနိုင်ငံကရှောက်ထားဆွဲဆိုနိုင်ကြောင်း ICJ အနေနဲ့လည်းကြားနာစစ်ဆေးနိုင်ကြောင်းဥပဒေအကိုးအကားတွေနဲ့ဂမ်ဘီယာဘက်ကခြေပရှောင်လဲသွားပါတယ်အသေးစိတ်ကိုတော့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းနဲ့ဦးကျော်စံတာတို့ကမေးမြန်းတင်ပြမှာပ
ါဦးတန်းလွင်တို့ခင်ဗျာ ICJ နိုင်ငံတကာတရားဥပဒေကမ်ဘီယာ versus မြန်မာကမ်ဘီယာနဲ့မြန်မာဖြစ်တဲ့အမှုကိုဒုတိယအကြိမ်ကျန်းနာပွဲပြုလုပ်နေပါတယ်မနေ့ကဖေဖော်ဝါရီ22ရက်နေ့မှာဒုတိယအကြိမ်ကျန်းနာပွဲရဲ့ဒုတိယနေ့အဖြစ်နဲ့ကျန်းနာခဲ့ပါတယ်အဲ့ဒီမှာကမ်ဘီယာနိုင်ငံကပြန်လည်ပြီးတော့ရှောက်ထားတာဖြစ်ပါတယ်ပထမနေ့မှာကတော့မြန်မာဘက်ကရှောက်ထားရတာဖြစ်ပါတယ်ဆိုတော့ကျွန်တော်ဒုတိယနေ့အခြေအနေကိုမပြောခင်ပထမနေ့ကမြန်မာဘက်ကရှောက်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးအချင်းချင်းလေးပြန်ပြောပြပါခင်ဗျာ
ဟုတ်ကဲ့ပထမနေ့မြန်မာဘက်ကရှောက်လွဲမှုတွေမှာတော့တကယ်တမ်းပြောရမယ်ဆိုလို့ရှိရင်တော့ဟိုပထမပိုင်းပေါ့နော်လွန်ခဲ့တဲ့နှစ်နှစ်လောက်ကဟို2019ဒီဇင်ဘာတုန်းကဒီဂမ်ဘီယာကနေပြီးတော့မြန်မာနိုင်ငံနဲ့ရိုဟင်ဂျာရေကိုဦးတိုက်ရှောက်ထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ခြေပခဲ့တဲ့အချက်တချို့အပါအဝင်ပေါ့နော်အဲ့ဒါတွေပဲထပ်ပြီးတော့ပြန်ပြီးခြေပတာလို့ဟိုမြင်လို့ရပါတယ်ဒါပေမဲ့ပထမတစ်ခေါက်တုန်းက2019ဒီဇင်ဘာတုန်းကပေါ့နော်အဲဒီမှာဦးကျော်စံတာတို့လည်းကိုယ်တိုင်သွားပြီးသတင်းယူခဲ့ပါတယ်အဲ့တော့ကအဓိကဦးတည်ချက်ကပါလဲဆိုတော့ဂမ်ဘီယာကဆွဆွဲတဲ့မြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုလူမျိုးတုံးတတ်နေပါတယ်ဆိုတော့ဆွဆွဲချက်ကိုသေချာလက်ခံပြီးစစ်ဆေးမယ်အစားအဝိုးအဲဒီကိစ္စဒီကိစ္စတွေကဖြစ်နေတယ်ဒီကိစ္စကိုလက်ခံကြောင်းလက်မခံကြောင်းမဆုံးချက်ခင်မှာအဲတပ်ပဏာကြီးထပ်ပြီးကြီးမသွားအောင်အတွက်ဆိုပြီးတော့ဒီကြားရကာလမှာအရေးယူဆောင်ရွက်ပြရမယ့်ကိစ္စတွေကိုတင်သွင်းပါတယ်ဆိုပြီးတော့ဂမ်ဘီယာကကြံပြအနေနဲ့တင်သွင်းတာ哦တင်သွင်းတော့အဲဒီသင်္ကေတသင်္ကေတချက်တွေကိုအဲဒီကတော့ဒေါက်တာစုကြည်ဦးဆောင်တဲ့အဖွဲ့ပေါ့နော်အဲဒါရီတော့လုတ်ကြမလို့ဆိုတော့ကန်တော့ကန်ခွက်ခဲ့တယ်ဒါပေမဲ့မအောင်မြင်ဘူးဗမာဘက်ကရှုံးနေတယ်လို့ပြောလို့ရတာပေါ့နော်အဲတော့ဂမ်ဘီယာရဲ့သင်္ကေတချက်ကိုဟိုဒီ ICJ ကနေရောလက်ခံပြီးတော့ဒါဗမာနိုင်ငံမှာလုတ်အောင်မဲ့ဂျာပြတ်ဟိုစီမံချက်တွေပေါ့နော်အဲဒါတွေကိုဟိုအတည်ပြုပြီးတော့ဗမာနိုင်ငံကိုလည်း6လတကြိမ်ဒီကိစ္စတွေတော့အစီရင်ခံစာတင်ရမယ်ပါညာဆိုတာနဲ့ဟိုဆုံးဖြတ်ချက်ချလိုက်တယ
်ဒုတိယကျမ်းမာတဲ့နေ့ဖြစ်တဲ့ဂမ်ဘီယာဘက်ဖြစ်ပါတဲ့ကိစ္စကိုလည်းပြောပါဦးခင်ဗျာ
โอเคအဲ့မှာကျွန်တော်ကစစောင်းအောင်ဖြေတုန်းကကြံခဲ့တာကပထမနေ့မှာဒီဟိုမြန်မာဘက်ကပါတယ်အဓိကပြောလဲဆိုတော့အဓိက၄ချက်ပေါ့နော်အဓိကတော့ဒီကျွန်တော်အတူတူပြောရမယ်ဆိုလို့ရှိရင်ဂမ်ဘီယာနိုင်ငံဟာသူ့ရဲ့နိုင်ငံအနေနဲ့သူကိုယ်တိုင်ဆွဲတာမဟုတ်ဘဲနဲ့ OIC လို့ခေါ်တဲ့ Islamic ဖွဲ့နဲ့ပြည်ညွှန်ကြားချက်နဲ့ဆွဲတဲ့ကိုစားပြုဆွဲတဲ့ကိစ္စမျိုးဒီကိစ္စမျိုးဟာဒီအကျုံးဝင်ပေါ့နော်ဒီ ICJ ရဲ့လုပ်ငန်းစဉ်တွေမှာဆိုပြီးတော့နံပါတ်၁ကန့်ကွက်တယ်နံပါတ်၂အချက်ကတော့ဂမ်ဘီယာနိုင်ငံဟာကမ္ဘာနိုင်ငံအနောက်မြောက်ပိုင်းကဒီရိုဟင်ဂျာတွေရင်းနဲ့ပတ်သက်ပြီးတော့ကိုယ်တိုင်ခိခိုက်နေနေရတဲ့နိုင်ငံလည်းမဟုတ်ဘူးဝေးပါပေါ့နော်အဲ့တော့ဒီကိစ္စရင်းနဲ့ပတ်သက်ပြီးတော့ဟိုကိုယ်တိုင်သက်ဆိုင်မှုတိတ်မရှိတဲ့အကြောင်းမလို့ဒါတရားစွဲဆိုမှုမရှိဘူးပေါ့နော်ဒါနံပါတ်၁အချက်နံပါတ်၃ကတော့ဒီဟို genocide ဒီလူမျိုးတုံးတပ်ဖြတ်မှုဟိုကာကွယ်ရေးဗြိတိန်စာချုပ်ကိုယ်တိုင်နဲ့ပတ်သက်တယ်အဲ့ထက်မှပါတဲ့လည်းအပိုက်ရှိဆိုတဲ့အချက်ကိုပေါ့နော်ပမာကနေပြီးတော့ဟိုချင်းချက်အနေနဲ့ဟိုထားပြီးလက်မှတ်ထိုးထားတာဆိုတော့အဲ့လိုချင်းချက်ထားတဲ့ထားထားပြီးတာဖြစ်တဲ့အတွက်ကြောင့်မလို့ဒါကဒီဂမ်ဘီယာရဲ့ဆွဆဲချက်ကိုပမာအနေနဲ့ရင်ဆိုင်ချိန်ချင်းစရာမလို့ဆိုပြီးတော့ပြောတယ်အဲ့နောက်ဆုံးအချက်ကတော့ပါလဲဆိုတော့ဒီဂမ်ဘီယာနဲ့မြန်မာနိုင်ငံကြားထဲမှာပေါ့နော်ဒါပြဿနာငင်းပွားမှုဆိုတာတစ်စုံတစ်ကြားဒါမှမရှိခဲ့ဘူးမရှိခဲ့တဲ့အတွက်ကြောင့်မလို့ဒီကိစ္စတွေကိုနှစ်ဖက်မရှင်းမနဲ့တရားရုံးအထိတက်ပြီးတော့တင်ပြဟိုရှောက်ထားပိုင်ခွင့်ဆိုတာမရှိဘူးဆိုပြီးတော့ဒါဒီချက်တွေနဲ့ညင်းခဲ့တာ
ဆိုတော့အခုဒုတိယနေ့မှာဂမ်ဘီယာဘက်ကပြန်လဲခြေပါတဲ့ကိစ္စလေးဆက်ပါမယ
်တစ်ချက်ချင်းစီပဲပြောကြရမှာပေါ့နော်တစ်ချက်ချင်းစီမှာဆိုလို့ရှိရင်ဒါဦးကျော်စံတော်လည်းသိရတိုင်းပဲဒီဂမ်ဘီယာကဒီ OIC ကိုကုစားပြုပြီးဆွဲရဆိုတဲ့အချက်ကိုဟိုပြန်ခြေပါတဲ့နေရာမှာဟာတုတ်တော့ကတော့ဂမ်ဘီယာနိုင်ငံဟာသေးရင်လည်းဒါအချုပ်ချခံရပိုင်ဖြစ်တယ်။ဘယ်နိုင်ငံရဲ့ဩဇာကနိုင်ငံမှမဟုတ်သလိုဒါအခုဘယ်နိုင်ငံမှကုစားပြုရလည်းမဟုတ်ဘူး။အဲအလားတူပဲသူကပြောလဲဆိုတော့အခုဒီဟိုတိုင်ကြားတဲ့ကိစ္စဟာနော်ရိုဟင်ဂျာတွေရဲ့လူခွင့်ဖောက်ပြက်ခံရမှုကိုသူတို့ဟိုကာကွယ်ပေးဖို့တင်လည်းမကဘူး။နော်ကျွန်တော်စိုက်ကွန်ဗင်းရှင်းကိုလက်မှတ်ထိုးထားတဲ့အဖွဲ့ဝင်နိုင်ငံတစ်ခုအနေနဲ့နောက်ထပ်အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံရဲ့တာဝန်ပေါ်လျှော့ဖောက်ပြက်မှုတွေပေါ့နော်ဒါကိုဟိုကိုကိုရိုင်းသုံးချက်ချက်နဲ့ဒါအရေးယူပေးဖို့ဆိုပြီးတော့ဂမ်ဘီယာနိုင်ငံကပုံကိုတိုင်တာပြီးတော့နံပါတ်၁ကိုသူကပြန်ကြီးခြေပါတယ် ဒါနဲ့ပတ်သက်လို့တခြားဟိုရောရှိတာပေါ့ဗျာဒီဟိုဘယ်လိုပြောမလဲဟိုဥပင်အထောက်ထားအကူကားရောရှိတာပေါ့ကျွန်တော်အနေနဲ့တော့အရေးကြီးမပြောချင်ဘူးလ
ေပြပါတယ်ဟုတ
်ကဲ့ဟုတ်ကဲ့ဒုတိယချက်တော့သူကပြောသလိုအဲဒီဟို injurious state လို့ဆိုတော့သုံးတာပေါ့နော်အဲ့ဒါကဒီပြဿနာကြီးနဲ့ပတ်သက်ပြီးတိုက်ရိုက်နေနာမှုမရှိတဲ့နိုင်ငံဆိုရဲဟိုမြန်မာနိုင်ငံရဲ့ဟိုပြန်ပြီးတော့ခြေပွားချက်ပေါ့နော်ကမ်ဘီယာအဝေးကြီးတဲ့ဒီ ring guy เนี่ยဘာမှတကယ်ပတ်သက်တာမဟုတ်ဘူးဆိုတဲ့အချက်ပေါ့နော်အဲ့ဒီမှာမရောတကယ်တမ်းကြရင်တော့ကျွန်တော်လည်းနားထောင်နေရင်းနဲ့ကျွန်တော်တို့ကဘယ်လိုဖြစ်လဲဆိုတော့ဒါအာမန်လူတွေပေါ့နော်ကျွန်တော်ဥပဒေပညာရှင်လည်းမဟုတ်ဘူးအဲအလားတူပဲတခြားဟိုဥပဒေဆိုတဲ့နေရာမှာလည်းကိုကလက်တင်ဘာသာတွေရောပြင်သစ်ဘာသာတွေရောဥပဒေစီရင်ထုံးတွေရောနော် jurisprudence လို့ခေါ်တဲ့ဟိုဆောက်လွှဲခြင်းနဲ့ပတ်သက်တဲ့ဟိုသုံးသပ်ခြင်းနဲ့ပတ်သက်တဲ့ theory ရောဒါတွေကကျွန်တော်တို့အနေနဲ့တို့ပြန်နားထောင်ပြီးတော့နားလည်နိုင်တဲ့ဒေတာတွေမဟုတ်ဘူးလေ။ငယ်ငယ်လေးတော့အဲ့ဒီခြေပါကြတာတော့နည်းနည်းရှုပ်ထွေးတယ်သူကိုကားလာစေရင်တော့ဘောစင်ရမှာဖြစ်ခဲ့တဲ့ကိစ္စတွေမှာအဲဒီလိုနီးစပ်မှုရှိမရှိပါ냐ပေါ့နော်အဲ့ဒါ ਈ ကိုကားရဲဆိုတော့အကျန်းကြီးကတော့ဒါသူ့အနေနဲ့ပြန်ခြေပါတာကဒီလိုတိုက်ရိုက်သက်ဆိုင်မှုရှိတဲ့နိုင်ငံဟုတ်ကဲ့မဟုတ်ကဲ့ဆိုတာကတော့အဓိကမဟုတ်ဘူးပေါ့နော်ဒါဒီသူ့ခွင့်ရင်းနဲ့ဒီလိုသူမျိုးမျိုးတုံးတပ်ဖြတ်မှုတွေကိုကာကွယ်စားသိရအဓိကဖြစ်တယ်ဆိုတဲ့အချက်ကိုပဲပြောသွားတာပါဟု
တ်ကဲ့ဆိုတရားချက်လည်းပြောပ
ါတရားချက်ကတော့နည်းနည်းတော့ဟိုပုံပြောစိတ်ဝင်စားဖို့တော့ကောင်းတယ်အဲ့ညမှာကျွန်တော်ဘယ်လိုပြောမလဲဟိုလမ်းလောက်တာပေါ့နော်ဟိုနားလည်းမိတဲ့အချက်လေးတွေလည်းရှိရဲ့ဥပမာအပြင်အင်္ဂလိပ်ဘာသာပေါ့နော်အင်္ဂလိပ်ဘာသာမှာဟို call upon ဆိုရဲဟိုကျွန်တော်တို့အင်္ဂလိပ်ဘာသာဝေါ်ဟာရာရှိတာပေါ့နော်အဲ့ call upon ဆိုရဲဝေါ်ဟာရာကတော့ဒီ Oxford English Dictionary ရဲ့မှာဟိုပြောတဲ့အတိုင်းဆိုလို့ရှိရင်ဒါမြေတားရခံပြီးတိုင်ကြားတယ်ပေါ့ဟိုအကြောင်းကြားတိုင်ကြားပြီးတော့ဟိုရေးယူပေးဖို့ပြောတယ်ပေါ့ဗျာအဲ့ဒါက call upon ဆိုတဲ့စကားအဲ့ဒါအပြင်ကိုနောက်ထပ်ဒီ call upon ဆိုတဲ့စကားကဒီ Rohingya Genocide Convention ဘိညင်စာရင်းရဲ့ဒီအပိုက်၈မှာပါတယ်ဒါမြန်မာချင်းချက်လောက်ထားတဲ့အပိုက်၈အဲ့အဲ့ဒီအပိုက်၈ထဲမှာပါတဲ့ call upon အင်္ဂလိပ်ဘာသာနဲ့အဲ့လိုစောစောကျွန်တော်ပြောတဲ့အတိအပဲရတယ်ဒါပေမဲ့ပြင်သစ်ဘာသာတွေစပိန်ဘာသာတွေနဲ့သွားပြောရေးထားတဲ့စာမှာကိုအိပဲဖောက်မယ်ဆိုလို့ရှိရင်သူကဘာလို့ဒီရလဲဆိုတော့ Seizing the code လို့ပြောတာစည်းစင်းတဲ့ကုတ်ဆိုတာကတော့တရားရုံးတော်ကိုကူးတိုက်လျှောက်ထားတယ်ဆိုပြီးတော့အိပယ်ရရအဲ့ဒါအပြင်ကိုအဲဒီ call upon to the competent organs of the United Nations ပေါ့အဲ့ဒါက competent organs of the United Nations ဆိုတဲ့စကားအတိအကျမှလာပြန်မယ်ဆိုတော့အင်္ဂလိပ်လိုပါလာပြန်မယ်ဆိုရင်တော့ကုလသမဂ္ဂရဲ့လက်အောက်ခံသက်ဆိုင်ရာအဖွဲ့အစည်းတွေလို့ဆိုတဲ့အိပယ်ရရဒါပေမဲ့လည်းဒီနေ့ကပြောခဲ့တဲ့ဟိုမှာရဲ့ရှင်းပြချက်ကတော့အဲ့ဒီကုလသမဂ္ဂရဲ့လက်အောက်ခံသက်ဆိုင်ရာအဖွဲ့အစည်းတွေလို့သူကမသုံးမဲ့နဲ့ဟိုမယူဆပဲနဲ့ဒါကအဲ ICJ ပေါ့နော်ဒီတရားတရားရုံးဆိုပြီးတော့သူကသိပ်ပဲသတ်မှတ်တယ်အဲ့တော့အပိုင်း၈ထဲမှာသူလက်မခံနိုင်တဲ့ချင်းပြတ်ထားခဲ့တဲ့ဟာကဘာလဲဆိုတော့သူကပြန်ပြောပမာပြောခဲ့တာကဒါဟာနော်ဒီဟိုတရား ICJ ကိုဥတိုက်လျှောက်ထားခွင့်ရှိတယ်ဆိုတဲ့အချက်ကိုပမာကချင်းပြတ်ထားပြီးတော့ဟိုလက်မထိုးခဲ့တာမလို့အခုလာပြီးတော့ဘမာကိစ္စလာတိုင်းရောက်လက်မခံဘူးဆိုပြီးတော့ပြောနေတာဆိုတော့ဒီနေ့အခြေပါတဲ့အခါကျတော့ဒါငကိုယ်တော့ကလည်းဘူးပြီးခဲ့တဲ့ခေါက်တော့ကလည်းဟိုအနေနဲ့ဒီ ICJ မှာတောင်းသစုကြည့်ဦးဆောင်တဲ့အဖွဲ့တော့ကလည်းဟိုအကြမ်းမျိုးတော့တော့သူတို့ပြောဒီလောက်တော့အတိအကျရောမဟုတ်ပြီမဲ့သူတို့ပြောတဲ့ဆက်မှဒီလိုအသေးစိတ်ပေးနေမပါဘူးဒီဟိုတကယ်လို့မတုံ့နှုံးသေးတယ်ဘာမပါပြီမဲ့သူတို့ကဟိုဒီအပိုင်းရှိကိုချင်းချက်ထားတဲ့အတွက်ကြောင့်လို့တရားမစွဲထိုက်ပါဘူးဆိုပြီးတော့ပြောခဲ့ဘူးတော့ရှိတယ်။ဒါပေမဲ့အဲ့ရနောက်ဆက်တွဲအပိုင်းကိုပြန်ကြည့်လိုက်တဲ့အခါကျတော့အဲ့ဒီမှာတိတိကျကျညွှန်ထားတယ်နော်။ဟိုဖွဲ့ဝင်နိုင်ငံတွေအချင်းချင်းကြဲမှာပေါက်ပြမှုတွေရှိလို့ရှိရင်နော် ICJ ဆိုတဲ့နာမည်အတိအကျနဲ့အဲ့ဒါကိုတိတိကျကျပြောပြီးတော့ဟိုဒီဥတိုင်းလျှောက်ထားခွင့်ရှိပါတယ်ဆိုပြီးရေးထားတယ်။အဲ့ဒီဘက်ကိုကျတော့ပမာလက်မှတ်ထိုးထားတယ်။ဆိုတော့ဒီလိုလက်မှတ်ထိုးထားတဲ့အတွက်ကြောင့်မလို့ပြီးခဲ့တဲ့တစ်ခေါက်တုန်းကလည်း ICJ ကဟိုကမ်ဘီယာဘက်ကိုအနိုင်ပေးပြီးတော့ဗမာဘက်ကိုဒါဆွဲနိုင်ရှိတယ်ဆိုပြီးပြောပြီးဒီဆုံးဖြတ်ချက်အတိုင်းတက်လို့ပါပေါ့ဗျာအခုဒီနေ့ဟိုကကမ်ဘီယာပြောတဲ့ဆိုတဲ့သဘောကတော့
ဆိုတော့အခုကြည့်ကြည့်မယ်ဆိုရင်တကယ်တော့ဒီဟာကဆောက်လဲပြီးသားကိစ္စတွေကိုထပ်ပြီးတော့ဆောက်နေရောက်ဖြစ်နေပါတော့
အဲအဲ့ဒါပေါ့အဲ့ဒါကြောင့်အဲ့ဒီဟိုနံပါတ်၄ချက်ဆိုလဲတန်ခဲ့ပေးရတယ်နံပါတ်၄ချက်တုန်းကလည်းဆောက်လဲပြီးသားကိစ္စသဘောပဲအဲဘာကြောင့်လဲဆိုတော့အဲတုန်းကလည်းဒါဂမ်ဘီယာနဲ့ပမာကြားမှာဘာပြဿနာမှမရှိပါဘူးဆိုတဲ့သဘောမျိုးပမာအချမ်းချင်းကြောခဲ့တာပဲအဲ့တော့လည်းဒီတစ်ခေါက်လောက်တော့ဟိုအချက်လည်းဒါမှမဟုတ်အဲ့တော့အဓိကအချင်းကတော့ဟိုပြောချင်တာကဂမ်ဘီယာကပြောတယ်ဟိုဒါမှမဟုတ်ဟို ဟိုဗမာနဲ့ပတ်သက်ပြီးတော့တိတိကျကျဗမာကြီးဗမာကိုဟိုတရားစွဲမယ်လို့ဗမာနဲ့ဟိုဒီကိစ္စမှာအပြန်အလှန်ညင်းတာခုနကြီးမရှိခဲ့ဘူးပေါ့နော်အဲစာလီစာနဲ့ညက်တာရှိတဲ့အကြောင်းအရာလေးကိုတန်းပို့တယ်တန်းပို့ပြီးတော့အဲ့တည်းမှာလည်းတိတိကျကျဘယ်နည်းရဲ့ဘလောက်ကြာလို့ရှိရင်ပြန်ပြရမယ်ဘယ်တော့ဒါဆက်လုပ်မယ်ဆိုတာကြီးမပါဘူးပေါ့နော်အဲ့တော့ဗမာကဟိုအကြောင်းကိုပြန်အောင်ပေါ့အကြောင်းမပြန်တဲ့အတွက်ကြောင့်လို့ဒီကိစ္စမှာဗမာနဲ့ကံပြီးတော့ကြားထဲမှာဘာမှပြဿနာမရှိဘာမှပြဿနာမရှိတဲ့ကိစ္စကိုတစ်ဖက်ဒီလိုပြဿနာမရှိတဲ့ဘဲနဲ့ဟိုရုံတော်ဒီဥတိုက်လျှောက်တဲ့ဆိုတာမဖြစ်အောင်ဆိုတဲ့ဘောပမာဟိုပမာဟိုငယ်ကြီးဒါပေမဲ့ဒီတော့မှာတော့ကမ်ဘီယာဘက်ကအချက်အလက်တွေနဲ့ပြန်ပြောတာကအာကုလသမဂ္ဂမှာကမ်ဘီယာတက်ပြောပြည်ဒီပမာအရေးကိုအဲ့မှာဥကျော်တင်းဆွေကထားပြီးကမ်းွဲခွာရှိခဲ့ဘူးလေအလားတူပဲဒီ OIC ဆွေအပွဲမှာကမ်ဘီယာဥဆောင်ပြီးတော့ပမာအရေးရိုင်ဂျာအရေးကိုသူတို့ကမ်းွက်ပါတယ်လောက်ပါမယ်လို့ပြောတယ်အဲ့တော့မြန်မာနိုင်ငံရဲ့ဌာနအနေကျတော့ကမ်းွက်တယ်ဆိုပြီးကြီးညာချက်ထုတ်ဘူးလေဒါရီဟာငင်းကုန်မှုတစ်ဖက်အကြောင်းငင်းကုန်မှုတွေမဟုတ်ဘူးလားလို့ပြန်လာပြီးပြောတာ။ဆိုတော့ဒါအပြင်နည်းနည်းလေးပို့ပြီးတော့ထူးဆန်းတဲ့ကျွန်တော်စိုးစောပြောတယ်အင်္ဂလိပ်သုံးနှုန်းလေးတွေပေါ့နော်။အဲ့ဒါပါလဲဆိုတော့ကျွန်တော်ဒီနေ့လေဒီ server silent veto ဆိုတဲ့သကလုံးလေးပေါ့နော်။သုံးသွားတာတည်း။ဘာကြောင့်လဲဆိုတော့သူကသုံးသွားတဲ့အကြောင်းအရာဘယ်လိုလဲဆိုတော့တစ်ဖက်နဲ့တစ်ဖက်လို့ငင်းပွားကြရင်ပေါ့နော်။တစ်ဖက်ကဘာမှမပြောပြန်မပြောဘဲနဲ့နှုတ်ဆက်နေတာ။အဲပြောရမယ်ဆိုရင်တော့ဘာမှပြန်မပြောငင်းလည်းမငင်းဘူး။နော်ဘာမှလည်းမလုပ်ဘူးပေါ့နော်ဟိုလူလူရှူထားတယ်ပေါ့နော်အဲအဲ့ဒီလိုလူလူရှူထားတာကိုဒါပြဿနာမရှိဘူးလို့ပြောလို့ရမလားဆိုတဲ့မိကောင်ပြထုတ်တာ
ဟုတ်ကဲ
့ဟုတ်ကဲ့အဲပြန်သာဟုတ်သွားပါတယ်ဟု
တ်ကဲ့ဟုတ်ကဲ့ဆိုတော့အကျဉ်းချင်းပြောရင်တော့ဟိုပထမအချိန်ငါဆောက်လိုက်ခဲ့တာခြေပါခဲ့တာတွေကိုနည်းနည်းပူချက်ပြီးတော့ပြောကြရဲဆိုရင်စကားဥပဒေအသုံးတွေပုံများလာတယ်ဆိုဒီကိစ္စနဲ့ပတ်သက်လို့လေဒီတရားရုံးသဘာဝတရားနောက်ဆုံးမှတ်ချက်စကားလေးပြောပါအောင်ခင်ဗျာ။ဘာများပြောပါလဲဒီက
။သူကတော့ဟိုထုံးတန်တိုင်းဟိုရှေ့ဆက်ဘာလုပ်မလဲဆိုတာကိုအတုံးတက်ပြောပြတာပေါ့နော်။25ရက်နေ့မှာပမာတနာ ਈ ခွဲရမယ်။28ရက်နေ့မှာဂမ်ဘီယာနောက်ထပ်တနာ ਈ ခွဲရမယ်။အဲ့ဒါကအခုဒီ3နာရီဒီပြောခဲ့တဲ့အချက်တွေပေါ်မှာပဲပြန်မူတည်ပြီးတော့သူတို့အနေနဲ့ဟိုနောက်ထပ်သူတို့ဘာများထပ်ပြီးတော့အကြောင်းဒီပြပြီးတော့ညင်းမလဲဆိုတာကိုပဲသူတို့ကကြည့်နေတာ။အဲ့တော့ဒီတနအိပွဲဒီအကြည့်ပြောတဲ့နေရာမှာပြောပြီးသားကြီးထပ်မပြောနဲ့နော်ဆိုရဲအကြောင်းကိုပဲသူနောက်ဆုံးအနေနဲ့သတိပေးလိုက်တာပ
ါဟုတ်ကဲ့ဥက္ကဋ္ဌကျွန်တော်နောက်နေ့တွေလည်းပဲဆက်ကြတာပါခင်ဗျာကျေးဇူးတင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ